တိုင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့တို့ပူးပေါင်းထားတဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT ကနေတနိုင်ငံလုံးအပြစ်အခတ်ရက်စဲရေးရဖို့အတွက်လက်ရှိအခြေအနေနဲ့မဖြစ်နိုင်သေးတဲ့အကြောင်းမြန်မာအစိုးရနဲ့တိုင်းရင်းသားတွေရဲ့အခြေခံရည်တည်ချက်ကွာခြားမှုများနေတဲ့အကြောင်းတိုင်းရင်းသားခေါင်းဆောင်တွေကပြောကြပါတယ်။ NCCT ရဲ့နှစ်ရက်ကြာစည်းဝေးပွဲပထမနေ့ဖြစ်တဲ့ဒီကနေ့မှာပဲအဲ့ဒီလိုထုတ်ဖော်ပြောကြားလိုက်တာပါ။အပြည့်အစုံကတော့ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ဧပြီလအတွင်းမှာပဲမြန်မာနိုင်ငံငြိမ်းချမ်းရေးပြည်လဲထူထောင်ရေးလုပ်ငန်းဗဟိုဌာန MPC မှာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တနိုင်ငံလုံးအပြစ်ခတ်ရစေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT ကကိုယ်စားလှယ်တွေဟာနှစ်ဖက်တွေ့ဆုံညှိနှိုင်းမှုတွေအပြီးတနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစေးသဘောတူညီချက် Single Test မူကြမ်းတစ်ဆောင်ရဖို့အတွက်သဘောတူခဲ့ကြတာပါနောက်အစည်းအဝေးမတိုင်ခင်မှာပဲကချင်ရှမ်းပလောင်စတဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့မြမအစိုးရတပ်တွေတိုက်ခိုက်မှုတွေဖြစ်ပြီးမှတော့ကန့်ကွက်မှုတွေဖြစ်ခဲ့ပြီးတနိုင်ငံလုံးအပြစ်ရနိုင်ရေးအတွက်တိုင်းရင်းသားတွေအပေါ်မှာလက်နက်နဲ့ဖိအားပေးတဲ့အခြေအနေကိုလက်မခံနိုင်ဘူးဆိုပြီးတိုင်းရင်းသားခေါင်းဆောင်တချို့ကပြောဆိုလာခဲ့ကြတာပါအဲ့ဒီလိုအခြေအနေတွေဖြစ်နေတဲ့အတွက်မြမအစိုးရနဲ့နောက်ထပ်ဆွေးနွေးပွဲဟာကြံ့ကြာနေဦးမှာဖြစ်ပြီးလက်ရှိမှာတော့ NCCT အနေနဲ့တနိုင်ငံလုံးအပြစ်ခတ်ရစေးဖြစ်နိုင်ဖို့အချိန်ယူဖို့လိုအပ်မယ်ဆိုပြီး NCCT ရဲ့အဖွဲ့ခေါင်းဆောင်ဦးနိုင်ဟန်သာကဆိုပါတယ
်ဒီအခြေအနေမှာပေါ့နော်အခုလောလောဆယ်အခြေအနေမျိုးမှာပေါ့နော်ဒီတနိုင်ငံလုံးအပြစ်ခတ်ရစေးလုပ်ဖို့ဆိုတာရောဖြစ်နိုင်တဲ့အခြေအနေရှိပါ့မယ်အဲ
လောလောဆယ်တော့ဖြစ်နိုင်တဲ့အနေအထားမရှိသေးဘူးတော်တော်လေးကိုအချိန်ယူဖို့လုံးမယ်ဘာကြောင့်လဲဆိုတော့ကြည်ရတာအခြေခံရတိချက်ချင်းကကွာခြားမှုများနေတယ်လို့ပြောရမယ်။ဆိုတော့အ
ဓိကကွာခြားချက်တွေကဘာတွေများလဲ
။ဒီကရဆွနီပွဲတွေမှာအစိုးရဘက်ကအင်္ဂါရကိုတင်ပြမှုပိုင်းမှာလေဖက်ရမှုကိုလည်းလက်မခံဘူး။ဖက်ရဆိုတဲ့ဝဟရကိုလည်းလက်မခံဘူး။ကိုပိုင်ပြတန်းခွင့်ကိုလည်းလက်မခံဘူး။နော်။အဲနောက်ပြီးတော့မှတစ်ဖက်ကဥစားပေါ်လေအင်္ဂါရကိုတစ်ဖက်ကဒီကာဝေးရေးဦးစီးချုပ်ကလက်ရှိဥစားပေါ်ဥပဒေတွေကိုပြည်ပြဝဝလက်ခံရမယ်ဆိုတဲ့အပိုင်းရယ်နောက်2008ဖွဲ့စည်းပုံကိုလည်းလက်ခံပြီးတော့မှအဲ့ဒီပုံတွေကပဲပြင်ဆင်သွားရမယ်ဆိုတဲ့အပိုင်းရယ်ဒါတွေကိုပြောရတော့အငယ်တို့အနေနဲ့အတားကိုလက်ခံဖို့ဆိုတော့မလွယ်ဘူးလေ
အခုလိုမျိုးအခြေအနေမျိုးမှာနှစ်ဖက်ကဒီမူကြမ်းကိုဆွေးနွေးနေတယ်တော်တော်လေးတော့အဆင်ပြေပြီဆိုပြီးတော့လည်းပြောနေတယ်ဆိုတော့အဲ့တော့တကယ်အဆင်ပြေတယ်ဆိုတဲ့အချက်တည်းရောဗာအချက်တည်းလဲလေ
ဩအပေါ်ရန်ကလေးတွေပါမှာတော့အဆင်ပြေတယ်ဆိုတော့ဟုတ်သာပေါ့အများကြီးပေါ့လေသဘောကတော့ဟုတ်သာပေါ့ဒါပေမဲ့ဒါအဲ့အဟုတ်သာပေါ့ဒီအပေါ်ရန်ကလေးတွေနဲ့အဆင်ပြေနေရုံနဲ့တော့မပြီးတော့ပါဘူ
းအဲ့တော့ဒီကချင်ဒေသတို့ဒီချမ်းတို့ဘက်မှာဒီတိုက်ပွဲတွေကရောရက်ပြီလားငယ
်အေးတော်တော်လေးကိုညင်သွားတယ်လို့တော့ပြောရမယ်
ဒီဟာကဒီ NCCT ကဒီပြောဆိုချက်တွေဒီကြေညာချက်တွေထွက်တဲ့အပေါ်မှာဒါကိုမူတည်လိုက်တယ
်အေးအဲ့ဒါတော့မပြောတတ်ဘူးဒါအစိုးရဘက်မှာမူတည်တယ်လေအင်္ဂါတော့တော့ဒါတစ်ဖက်ကဟိုခုအဖွဲ့ဝင်တွေအချင်းချင်းကြားမှာတော့ဇာတာစာနာပြီးတော့ပြောရမှာပေါ့တစ်ဖက်ကလည်းသူတို့ကိုတိုက်တာလဲကျွန်တော်တို့ကိုအားလုံးကိုတိုက်တာနဲ့ဆက်ဆက်မှုရှိတယ်လေ
ဆိုတော့အင်္ဂါတော့ခုဒီအချိန်လေးပေါ်မှာဒီတနိုင်ငံလုံးအပြစ်ခတ်ရစဲနိုင်ဖို့အတွက်ကိုပေါ့နော်ဒီလိုမျိုးအခုအဖွဲ့အစည်းတွေကဘယ်လိုများပြင်ဆင်ကြမလဲငယ
်အေးအင်္ဂါတို့ကတချို့အရေးကြီးတဲ့ဟာတွေကိုအင်္ဂါတို့ NCCT နေနဲ့မဆုံးဖြတ်နိုင်ဘူးမူပိုင်းဆိုင်ရာနဲ့ဟိုဆက်ဆက်နေတာပါအဲတော့အင်္ဂါတို့လည်းလိုအပ်ရင်လိုအပ်တယ်လို့ပေါ့ဗျာအဖွဲ့စည်းပေါင်းစုံရဲ့ထိပ်တီးကောင်းဆောင်များနဲ့ပြန်လည်ညှိနှိုင်းဖို့တော့လိုမယ်
ပြီးခဲ့တဲ့ဆွေးနွေးပွဲကိုဧပြီလ5ရက်နေ့ကနေ10ရက်နေ့ထိရန်ကုန်မြို့မှာလုပ်ခဲ့ပြီးနှစ်ဖက်ပူးတွဲထုတ်ပြန်ချက်မှာတော့နှစ်ဖက်ကိုယ်စားလှယ်များအားလုံးဟာတနိုင်ငံလုံးအပြစ်ခတ်ရစဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးနိုင်ရေးနဲ့နိုင်ငံရေးအရတွဲဆောင်ဆွေးနွေးပွဲများအမြန်ဆုံးပေါ်ပေါက်လာအောင်ဆက်လက်ဝိုင်းဝန်းကြိုးပမ်းဆောင်ရွက်သွားကြဖို့အတွက်သဘောတူထားခဲ့ကြတယ်လို့ဆိုပါတယ်ချင်းမိုင်မြို့မှာပြုလုပ်တဲ့ NCCT အဖွဲ့ဝင်များရဲ့အခုအစည်းအဝေးကိုမြမအစိုးရဘက်ကကိုယ်စားလှယ်တွေကိုဖိတ်ကြားထားခြင်းမရှိကြောင်းကိုလည်းဦးနိုင်ဟန်သာကဆိုပါတယ်အဖွဲ့ဝင်အချင်းချင်းဆွေးနွေးပွဲသာဖြစ်ပြီးဆွေးနွေးပွဲကာလ2ရက်ခန့်ကြာမယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်